ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနေကြားဆောင်စခန်းတွေကတိုက်ခိုက်ခံရမှုမှာတာဝန်ရှိသူတွေအဖြစ်အစ်စ်မြင့်ရဲရရှိကြီး၃ဦးကိုထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးပြီးလက်နက်ခဲယံအများပြားဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာနေကြားဆောင်ရဲတပ်ရင်းတွေရဲ့အကြီးအကဲတာဝန်ယူထားသူတွေကိုဒီကနေ့မှပဲပြစ်ဒဏ်အတီးတီးချမှတ်လိုက်တာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တုံးမြို့နယ်အတွင်းမှာရှိတဲ့အမှတ်၁နေကြားဆောင်ရဲကွက်ကဲမှုဌာနချုပ်ကြီးကန်းပြင်းနဲ့ငခုရရဲစခန်းရသေတောင်မှာရှိနေတဲ့ကိုရန်ကောက်နယ်မြေရဲစခန်းတို့မှာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တွေတေဆုံးမှုလက်နက်ခဲယမ်းတွေလူရဲခံရမှုစတဲ့ဖြစ်စဉ်တွေမှာတာဝန်ပြက်ကွက်ခဲ့သူတွေအဖြစ်အစစ်မြေရဲရာရှိကြီးတွေကိုထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်။ရဲဘက်ဆိုင်ရာခုံရုံးကနေအမှတ်တင့်နေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်မှုရဲမှူးချုပ်မမောင်ခိုင်ကိုထောင်ဒဏ်နှစ်နှစ်ရဲမှူးကြီးဇေယဟန်ကိုထောင်ဒဏ်တစ်နှစ်နေကြားဆောင်ရဲတပ်ရင်းမှုဒုရဲမှူးကျော်တေဇာကိုထောင်ဒဏ်သုံးနှစ်အတိအသီးချမှတ်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ဒုရဲမှူးကြီးတင်ဝင်းကပြောပါတယ
်။အများဆုံးပြောကြပြန်တက်တက်တဲ့ကမှာလက်လက်ကျန်ပါဖုံးလာရဲ့ဒီကကုတ်ကဲမှုအားနေပါရဲ့အဲ့တော့ရဲစည်းကမ်းရာကြီးပါလားရဲတရားကမိတ်ချတာတို့ကတို့ရဲစည်းကမ်းသေးသေးဥပဒေကရှိတယ်လေရဲစည်းကမ်းသေးသေးဥပဒေရရေးယူတော့ထားတယ်ကိုကြီးရဲ့လက်ချက်ကြီးပါဆုံးသွားတဲ့အတွက်ပေါ့ဗျာနောက်တစ်ခါဒီဟာကြီးကျယ်ကြီးဖြစ်ပြီးတော့ဒီလိုပါသွားတဲ့ကံမှာကိုယ်တော်ကိုကြီးကျယ်ကုန်မှုနည်းနည်းလေးပြောရတာပေါ့အားနေတာပေါ့ဒါပါပဲ
အခုနောက်ဆုံးထိတ်တန့်အရာရှိကြီးတွေကိုအရေးယူခဲ့တဲ့အပေါ်အင်တာနက်လူမှုကွန်ရက်ပေါ်တွေမှာတော့လက်နက်ခဲယမ်းမပြည့်စုံတဲ့အခြေအနေမျိုးမှာဖြစ်ပေါ်ခဲ့တဲ့အပေါ်အရေးယူတာမှန်ကန်ရဲ့လားဆိုပြီးမေးခွန်းတွေထုတ်နေကြပါတယ်။အငိမ့်စားရဲမှုကြီးတဦးဖြစ်တဲ့ဦးဝင်းကောင်ကတော့စစ်မှန်တဲ့စုံစမ်းမှုတွေလုပ်ပြီးမှတိကျစွာအရေးယူပိုင်ခွင့်ရှိတာမို့ဒီအရေးယူမှုဟာမှားယွင်းမှုတစ်ခုလို့မဆိုနိုင်ဘူးလို့သူကမြင်ပါတယ
်။ရင်းရဆရာမရှိဘူးအကြောင်းတစ်ခုတော့ရှိလိမ့်မယ်ခိုင်လုံသောအကြောင်းပြချက်မရှိဘဲနဲ့အတိုက်ခံရလို့လုပ်တယ်ဆိုတဲ့ဥစ္စာမျိုးတွေကျွန်တော်ဒီမှာထုံးတာမရှိဘူးအရင်တချင်းပြည်နယ်မှာအတိုက်ခံရတယ်ကိုကနေမြေမှာအတိုက်ခံရတယ်ရှိတယ်ဒါပေမဲ့သူတို့ချီကျူတယ်ဂုံပြူတယ်ရှုံးတဲ့အတွေ့အကြုံလို့အရေးယူတယ်လို့လည်းကျွန်တော်တို့ကမရှိဘူးသူဘလောက်အထိအကုန်လုတ်ခဲ့တယ်လဲဆိုတဲ့သူ့ရဲ့စွမ်းဆောင်ရည်နဲ့လုတ်တင်လုတ်ထိတ်တာကိုလုတ်ခဲ့သလားဆိုတဲ့ဥစ္စာဟာအဲ့ဒီပေတာနဲ့ပဲတိုက်ရမှာချီတာလေးနဲ့အကုန်တိုက်တာပဲလို့ဒါကဒီဘုံရသဘောပြောတာလေမတိပဲနဲ့ကြာဒါတော့မှားတော့ဘာမင်းဒီလိုလေးနဲ့လောက်ရတာဆိုလို့ဆိုတာဒါကအရသာတိတိတာဟုတ်ဟောရှိသူတယောက်ရဲ့တိပုံမျိုးနဲ့မတူနိုင်ဘူးလေအဲအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒါတော့မဝေးဖန်လို့ဘူးကျွန်တော်တို့သိတဲ့လောက်ကတော့အပေါ်ဘက်ကတော့ဘလိုင်းမဟုတ်ဘူးတက်နိုင်တဲ့ညတက်တဲ့ညာညာစဉ်းစားတယ်လုတ်တင်လုတ်ထိုက်တဲ့အလုတ်ကိုလုတ်ခဲ့သလားမလုတ်ခဲ့ဘူးလားဆိုတဲ့အဖြစ်အပေါ်မှာလည်းအရေးယူတာဖြစ်ပါလိမ့်
ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့နှုတ်ဆက်တွေဖြစ်စဉ်တွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်၁၀ဦးထံမှနေတည်ဆုံခဲ့ရပါတယ်အရက်သားတချို့တိုက်ဆုံမှုတွေရှိခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုအတွင်းလက်နက်68လက်ကြီး1000ကျော်ဆုံးရှုံးခဲ့ရပြီးအချို့ကပြန်လည်ရရှိခဲ့ပါတယ်။နောက်ဆက်တွဲနေမြေရှင်းလင်းရေးလုပ်ငန်းစဉ်တွေမှာအကြမ်းဖက်သမားအနေနဲ့တန်တရားရှိသူ80နီးပါးကိုအသေးဖမ်းဆီးရမိခဲ့ပြီး900ကျော်ဖမ်းဆီးထားတယ်လို့လည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းနေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စစ်ဆဲချက်တွေလည်းထွက်ပေါ်နေပါတယ်။အစိုးရကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အဖွဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့အဖွဲ့တက်မတော်ဘက်ကဒုဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့အဖွဲ့ရဲတပ်ဖွဲ့ကရဲမှူးချုပ်ဝင်းထွန်းဦးဆောင်တဲ့အဖွဲ့စတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးရခိုင်ဒေသအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ဆက်တွဲပြဿနာတွေနဲ့လူအခွင့်အရေးချိုးဖောက်မှုရှိမရှိတို့ကိုစုံစမ်းစစ်ဆေးပြီးပြန်လည်တည်ငြိမ်လာရေးကြိုးပမ်းနေပါတယ်လက်ရှိအချိန်ထိတော့နေမြေတည်ငြိမ်ရေးအရာပုံမှန်144ထုတ်ပြီးစစ်စင်ရေးနေမြေတတ်မှတ်ကတက်မတော်ကပါရဲတပ်ဖွဲ့နဲ့အတူလုံခြုံရေးရယူထားရစေဖြစ်ပါရဲ့ရှင်